စစ်ကောင်စီကဖမ်းဆီးသွားတဲ့ဝန်ထမ်းသုံးဦးအင်္ဂါနေ့မှာပြန်လွတ်လာကြောင်းဒဝဲဝက်သတင်းဌာနကဇန်နဝါရီလ၂၅ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။ဒဝဲဝက်သတင်းဌာနကသတင်းတောက်တွေဖြစ်တဲ့ကိုဇော်နဲ့မမိုးမြင့်နောက်ဒီဇိုင်နာကိုသားကြီးတို့ကိုတနင်္သာရီတိုင်းဒဝဲမြို့နယ်တွင်နေရာအသီးစီးကနေဇန်နဝါရီလ၁၈ရက်နေ့ည၁:၀၀ချိန်မှာဖမ်းဆီးသွားတာဖြစ်ကြောင်းထုတ်ပြန် the way wash ကပြောဆိုထားပါတယ်။ဒါပေမဲ့သူတို့ကိုဘာကြောင့်ဖမ်းဆီးရတယ်လဲဆိုတာနဲ့ဘာကြောင့်ပြန်လွှတ်ပေးခဲ့တယ်လဲဆိုတာကိုတော့ဖော်ပြမထားပါဘူး။သူတို့၃ယောက်စလုံးကိုတော့ဆွဲချက်တင်ထားတာမရှိဘူးလို့သတင်းဌာနရဲ့ Editor တဦးက AFP သတင်း Agency ကိုပြောဆိုထားပါတယ်။ဒီကတဲ့နှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်ရင်းသတင်းဌာနတွေကိုထုတ်ဝေခွင့်လိုင်စင်ရုပ်သိမ်းသတင်းထောက်တွေကိုလည်းဖမ်းဆီးခဲ့တာဖြစ်ပါတယ်